တကယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့စစ်အစိုးရအကြားတွဲဆုံဆွေးနွေးပွဲတွေပေါ်လာမယ်ဆိုရင်ဘာတွေပြောကြမှာလဲ။ဦးဝင်းတင်ရဲ့ပြောစကားတွေမှာကတော့အကောင့်ဘက်ကိုရှေ့ရှုတဲ့နားလည်သုံးသပ်မှုတွေပါဝင်နေပါတယ်ခင်ဗျာ
။ဒါလောက်ရှိမယ်ဆိုရင်တော့အဲ့ဒီအောက်မှာသူတို့ရဲ့ contribution နဲ့ပတ်သက်လို့ပြန်လည်သုံးသပ်ခြင်းတို့ပြင်ဆင်ခြင်းတို့ဖြည့်ဆွက်ခြင်းတို့စသည်ဒါတွေရှိမယ်။နောက်အရင်ကဒီသတင်းလဲပါတီဒီမှပုံတင်တဲ့အခါမှာဟလာဘယ်လိုမှဆိုပါတီဝင်တွေကိုဘယ်လိုမျိုးသားကိုလက်မခံဘူးလို့ဘယ်လိုမျိုးသားဆိုလက်ခံတယ်လို့ဆိုတဲ့ပါတီမှပုံတွေဥပဒေနဲ့ပတ်သက်တာတွေကျွန်တော်ဆွေးနွေးကြမယ်။အဲဆွေးနွေးချက်တွေကျွန်တော်ပြင်ထားမယ်ပေါ့ဗျာ။dialogue မှာဒါ part of it ဖြစ်သွားမှာဗျာဥပမာဆိုအမျိုးသားပြန်လည်ပေါင်းစည်းရေးလိုဟာမျိုးတွေပါမယ်ဒီမိုကရေစီလိုဟာမျိုးပါမယ်လူ့ခွင့်ရေးကိစ္စတွေပါမယ်ပေါ့ဗျာဒီ dialogue မှာအလားတူပဲဒီ30လမ်းကြောင်းနဲ့ပတ်သက်တဲ့ဟာတွေလည်းကျွန်တော်ကပါမယ်ပေါ့ဗျာဆိုတော့အဲ့တော့သူတို့ဟာကိုကျွန်တော်က stone wall လုပ်တယ်လို့ဟာအပြတ်ဒါကညင်းတဲ့ဟာမျိုးကိုကျွန်တော်မလုပ်ပါဘူ
းဒီတွင်ပြပမှာရှိတဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတချို့ကစစ်အစိုးရရဲ့2030ရွေးကောက်ပွဲလမ်းကြောင်းကနေစွန့်ခွာလိုက်မယ်ဆိုရင်NLD ဟာမြန်မာနိုင်ငံရဲ့ဖြစ်စဉ်တစ်ခုလုံးရဲ့ဘေးကိုရောက်သွားနိုင်တယ်လို့ဝေဖန်ပြောဆိုနေကြပါတယ်။ဦးဝင်းတင်ကဘယ်လိုသုံးသပ်ပါသလဲ
။အဲ့ဒါတွေသိရင်လည်းခုနပြောသလိုပေါ့ဟိုနှစ်မျိုးတွက်လို့ရတာပဲ။တစ်မျိုးကဥမာဆိုတော့ရှင်းပြောရင်နားခါကိုလူလာတဲ့ခါရီလဲသဘောဆောင်တဲ့ခါရီလဲဖြစ်နိုင်တယ်။အဲတစ်ခုကလည်းဘာဖြစ်လို့ဆိုသူက formal နိုင်ငံရေးပဲသူကမြင်တာဟုတ်ရဲ့ဟလားဖွဲ့စည်းရေးတို့ဟလားအဲယူကောဝေးချီမှာယူကောဘောဝင်နာတို့ဟလားဒါတွေက the normal processthe mainstream boy ah la mainstream ko tu a mien ni da o a lo akari ma enable lu ha myo wa marginalize chat daw mae so yin mainstream ne belu ni mle so a ri paw ma ti pi lo le so lo a yu ko pwe lu ha myo di phit chin ha time bi ye very healthy or healthy mo daw ma normal process of the political evolution boy ah a lo tu lo mien ne kha ja daw a ri lu a mien myo di ne shin bi yo da le chu a phit nai ne chu a le na pa ko ပဲကုနေနေရိုက်နာဟာလည်းဖြစ်နိုင်တယ်ပေါ့လေအဲ့တော့ကုလသမဂ္ဂဆိုလို့ရှိရင်စောစောပိုင်းရက်တီတော်ကဆိုလို့ရှိရင်ယူကော့ဘွဲအတွက်ကအကူအညီပေးရမလဲတောင်းမှပြောနေတာပဲအဲ့တော့ဆိုရတော့ယူကော့ဘွဲကိုလက်ခံမှုကိုကျွန်တော်တို့ကတိုက်တွန်းနေတယ်လို့ဖြစ်နေတယ်ဒီကုလသမဂ္ဂရဲ့ဟာကမာရီတို့ကတော့အခုနောက်ပိုင်းကြတဲ့ခါကျတော့ကုလသမဂ္ဂရဲ့ line ကတော်တော်လေးပြောင်းလာတယ်လေအခုနပြောတဲ့အဲ့တော့ကျွန်တော်နိုင်ငံကြီးနားရီလှုပ်ပြီးတွစ်ဆူဆူနီဝဲလုပ်ပြီးတွစ်ဆူဆူနီဝဲမှာလည်းဒေါ်သန်းပြပြအလိုအရေးပါတဲ့ she is part of the political solution ပေါ့ဗျာဟလားဒေါ်သန်းပြပြဆိုတာဒါဘယ်လိုဖြစ်ကြောင်းလဲလို့မရဘူးနိုင်ငံကြီးအဖြေရှာမယ်ဆိုရင်ဆိုတော့ဒေါ်မျိုးတွေတိ UN လည်းနည်းနည်းကြောင်းလာတယ်ခင်ဗျာအခုရှိတယ်သူတို့အဖြစ်တင်လို့မရတာဒီလို political normal process လာတခုနဲ့တခုပြောင်းသွားတာတို့ဟလား you got to me where တို့နိုင်ငံရေးပါတီတွေထောင်တာတို့နိုင်ငံရေးပါတီတွေရဲ့အတိုက်ခံဟာညာဆိုတော့ဒီ normal mainstream ရဲ့ပုံသဏ္ဍာန်ကသူတို့ခေါင်းထဲမှာရှိတဲ့ခါကျတော့ဒီလမ်းကြောင်းနဲ့သာသူတို့ political solution ကိုမြင်လို့ရတာဦးလေ
ဒီနေရာမှာစစ်အစိုးရဘက်ကသူ့အပေါ်မှာအထင်အမြင်လွဲမှားမှုတချို့ရှိနေတယ်လို့ဦးဝင်းတင်က RFA ကိုပြောပါတယ်ခင်ဗျာ
သူတို့တွေကကျွန်တော်တော့နည်းနည်းဟိုနမဖြတ်တာတွေလည်းရှိတော့ပေါ့ဗျာကျွန်တော် confrontation သမားတို့ဘာလို့ကျွန်တော်အရင်တော့ကအနာပီဇန်ကြီးလိုင်းဒီပါတင်ခဲ့တယ်သူဟုတ်ဗျကျွန်တော်စီစီဒီဘာလို့မှတင်ခဲ့တယ်လူနော်သပိတ်တို့ဘာလို့လုတ်ခဲ့တယ်ဆိုတော့ကျွန်တော်လည်းအဲ့လိုနာမည်ဖြစ်တာတွေပါတယ်ကျွန်တော်ကမဟုတ်ပါဘူး political process ကသူကသူအောင်းအောင်းမုံမုံဖြစ်သွားမှဆိုရင်အကျော်တင်းတော့ကျွန်တော်လုတ်ရတဲ့ရေးမကြည့်ပါဘူးဟုတ်လားဘာလို့ကျင်းပြန်ကျွန်တော်တသက်မှာမဟုတ်ပဲဗျာဟုတ်လားကျွန်တော်ဒီလုတ်နေတော့တခဏရဲ့ဒီစားမှာမဟုတ်ပဲနိုင်ငံဆိုတဲ့ကိစ္စအချိန်ကြီးသွားမယ်ဟာနောင်တာနောက်သားတွေရောဗာတွေရောဒါပေမဲ့ရှင်းပြမှာအချိန်ဆိုတာလည်းကြည့်သေးတယ်အချိန်ကြီးလွတ်သွားပြီဆိုလို့ရှိရင်ဟုတ်လားဆယ်နှစ်ဆိုတဲ့ဟာကျွန်တော်နိုင်ငံတက်ွက်ဆင်းနေတဲ့လူတွေကိုဘာမှသိမကြသလိုထင်ရမယ်လို့နိုင်ငံတနိုင်ငံနေနဲ့စီးပွားရေးလုပ်ငန်းတွေလုပ်တဲ့ဟာလူမျိုးရေးဖွံ့ဖြိုးတိုးတက်မှုတွေလုပ်တဲ့ဟာမျိုးမှာတခါ one decade ဆိုတာလာဒီလိုအလွန်များစွာနဲ့ခေကြီးမှာအပြောင်းလဲပြီးအများကြီးဖြစ်နိုင်တဲ့ဟာအဲကျွန်တော်ကဒါတွေကိုမဖြစ်စီချင်ပါဘူး
NLD ဘက်ကညှိနှိုင်းဖို့အစဉ်သင့်ရှိပေမဲ့လက်ရှိစစ်အစိုးရက KSSS ကြီးစိုးဖို့အချက်ကိုဖွဲ့စည်းပုံအခြေခံဥပဒေနဲ့အရမထည့်သွင်းထားတဲ့အချက်ကအဓိကအတားအဆီးဖြစ်နေတယ်လို့ဦးဝင်းတင်ကဝေဖန်သုံးသပ်ပါတယ
်။ဆိုရတော့ဘယ်လောက်တဲ့ဆိုလို့ရှိရင်ဥမာ Constitution ကိုပြင်နေတယ်ဟာလားဆိုရင်95အထက်မှာရရမယ်ဆိုရ96တော့ရရမယ်ဆိုတော့သူတို့က95ရာခိုင်နှုန်းအပိုင်ပိုင်ထားတဲ့ခါကျတော့ကျန်တဲ့ပါတီဒီအားလုံးက95ရာခိုင်နှုန်းအပြည့်ရတဲ့ပါတီတော့မှဒီ constitution ကိုနည်းနည်းမှ touch မလုပ်နိုင်ဘူးဗျအဲ့တော့ရည်ရှိကိုသူကအမျိုးစုံထားတဲ့တိုင်းပြည်ကိုဆက်ပြီးတော့အာဏာသိမ်းနိုင်ဖို့အခွင့်အရေးတွေဟလာတိုင်းပြည်ရဲ့ရည်ကြီးတဲ့ဌာနတွေ၊ဂိုင်းတာဘုတ်ဟာတွေဟိုး down the line ကိုဘာလဲပြည်နယ်တွေမှာရှိတဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရနေတွေကဝင်ကြီးအဖွဲ့လိုဟာမျိုးအထိသူတို့ဝင်ပြီးတော့စီးဖို့လုပ်တဲ့ခါကျတော့ကျွန်တော်ကဘယ်တော့မှလက်မခံနိုင်ဘူး အဲ့တော့ကောင်းပြီဒါပြင်ဟဟလာဒီအမတ်6ကိုပဲလို့လုပ်မလဲအမတ်6ကိုကျွန်တော်ကဟလာ constitution နဲ့မှမထင်နဲ့ဟလာကျွန်တော်ဘယ်တော့တောင်ကျွန်တော်ဆွေးနွေးလဲဆိုအပြင်ဆွေးနွေးချက်ပေါ့ဗျာဒါတော့ line ရပါရဲ့မဟုတ်ပါဘူးကောင်းပြီဒီလိုခံမျိုးကို constitution နဲ့မှထည့်မယ်စာအုပ် constitution အပြင်မှာထုတ်ပြီးတော့ဟလာဆိုတာဗျာတိုင်းပြည်မှာတလောက်စစ်တပ်ကနေပြီးတော့တိတ်ပြီးတော့တွင်ကျင်းနဲ့အားကောင်းနေတယ်ကြီးစိုးနေတယ်အခါမျိုးမှာအခုလုံးမင်းကြောင်းဆိုပြီးတော့မင်းလားလေရဲကန်ချလို့လည်းမရဘူးအဲ့ဒါမင်းတို့ go back to barracks ဆိုပြီးတော့ဟလာပြောကျင်နေလဲမရဘူးပေါ့ဗျာဟလာအဲ့ဒီလိုခါမျိုးမှာကောင်းပြီသူတို့ရဲ့အချော်တင်းလုပ်မယ်ဆိုရင် constitution အပြင်ကနေပြီးတော့ဥပဒေတို့ပါတို့ပြတ်ထမ်းပြီးတော့ပေါ့ဗျာဟလာလုံလို့ရတယ်အများကြီးရှိပါလေလုံမယ်ဆိုရင် constitution တော့ကျွန်တော်ကတည်းကထည့်တာမကြိုက်ဘူးအခြေခံမူအနေနဲ့ဒီတပ်မတော်ကမျိုးသားနိုင်ငံကြီးဟိုဥဆောင်ကဏ္ဍမှာပါမယ်ဆိုတာဒါမဖြစ်နိုင်ဘူးဘလို့မဖြစ်နိုင်ဘူးဝန်ထမ်းအဖွဲ့ကြီးကတိုင်းပြည်မှာတလို့အုပ်စိုးတာကျွန်တော်ကလက်မခံနိုင်ဘူးဒါပဲအခုကအဓိကဒါပဲ
အဲ့ဒီအဓိကအတားအဆီးအပါဝင်စစ်အစိုးရနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကြားသဘောကွဲလှမ်းမှုတွေကိုဘယ်လိုဖြေရှင်းနိုင်မလဲဦးဝင်းတင်ရဲ့သဘောထားတွေကိုကျွန်တော်ဆက်ပြီးတင်ပြပါဦးမယ်ခင်ဗျာ